ရုပ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကြောင့်အကြီးကျယ်အထိနာခဲ့ရတဲ့မြမတတိယဝလံတင်ပို့မှုကဖေဖော်ဝါရီလနောက်ပိုင်းတော့မှအနည်းငယ်ပြန်ဥမော့လာနိုင်လိမ့်မယ်လို့မူဆယ်နေဆက်ကွန်တွယ်ကြီးအတိုင်းဝိုင်းကမျှော်လင့်နေပါတယ်။တရုတ်ဘက်ကတော့ကန့်သတ်အထင်းချုပ်မှုတွေလှုပ်လာတာကြောင့်မြမတတိယတင်ပို့ရောင်းချမှုကပမာဏ90ရာခိုင်နှုန်းလောက်ကျဆင်းသွားတာပါ။ဈေးကလည်းထက်ဝက်နီးပါးကျဆင်းသွားပါတယ်။ဖေရီဒီဆိုလို့ရှိရင်ရောင်းချမှုလုံးဝရပ်သွားပါတယ်။တရုတ်ကိုတတိယဝလံတင်ပို့မှုပုံမှန်ပြန်ဖြစ်လာနိုင်တဲ့အလားအလာလေးနဲ့ပတ်သက်လို့မတ်တင်ဂီထိုက်စူးစီးတင်ပြထားပါတယ်
။တရုတ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကြောင့်လက်တလောတီးတီးတာတာအထင်နာနေရတာကတရုတ်ဈေးကွက်ကိုရည်ရွယ်ဆိုက်ပျိုးထားတဲ့ဖျင်းနဲ့သခွားမှွေဆိုက်ပျိုးထုတ်လုပ်မှုဖြစ်ပါတယ်။ဒါပေမဲ့တရုတ်ဘက်ကအခုဖေဖော်ဝါရီလနှောင်းပိုင်းမှာခီးတွားလာခွင့်အပါအဝင်အစိုးရလုပ်ငန်းတွေပြန်လည်လည်ပတ်ဖို့ရှိနေတာကြောင့်မြန်မာဘက်ကတတိယအဝယ်အနေငယ်ပြန်တက်လာနိုင်မလားဆိုပြီးနေဆက်ကုန်တယ်ကြီးတွေကမျှော်လင့်ကြပါတယ်။တရုတ်ဘက်ကဈေးကွက်အခြေအနေကိုမူဆယ်တရငားမိုင်ကုန်တွယ်ရေးဆောင်ကခွာညိုတတိပွဲရုံလုပ်ငန်းရှင်ဆိုင်းခင်မောင်ကအခုလိုပြောပါတယ
်။ရှင်းလားလားကိုပြောရမှန်းဆိုတော့ဒီတရုတ်ဘက်ကသူ့ရောဂါကင်းထုတ်နိုင်မှုအခြေအနေပေါ်မှာအများကြီးပြီးဖေဖော်ဝါရီ18ရက်နေ့နောက်ဆုံးရက်အတွင်းမှာထင်းချုံနိုင်ဖို့သူကလည်းမျောလင့်တယ်။ထင်းချုံနိုင်ပြီးဖြစ်စေမထင်းချုံနိုင်ပြီးဖြစ်စေဘုရားရံတရားတွေဆိုတော့မြင်ရလဲအဲ့ဒီရဲ့ဘက်မှာသူကပြန်ပြီးလဲပတ်လိုက်မှာ။ဒီကတည်းကဘုဆောင်ရေးကန္တာ၊ပညာရေးကန္တာ၊ကျမ်းမာရေးကန္တာနောက်ပြီးဒီအုပ်ချုပ်ရေးအပိုင်းတွေပေါ့နော်။နောက်အတော့ဖို့စစ်ဆေးမှုအပိုင်းတွေကိုစတင်တပတ်နေတယ်။ဒါဆိုလည်းဘာကိုတာကူနေတယ်။အမှန်အရေးကြီးဆုံးကပါလဲဆိုတော့ဒီသွားလာဤကဏ္ဍနဲ့ဆက်ဆိုင်တဲ့ဒီ hotel ကို restaurant ကအဲ့ဒီအပိုင်းတွေမှာပုံမှန်အခြေအနေဖြစ်မှကျွန်တော်တို့စစ်တီးတွေရဲ့စားသုံးမှုကလည်းတဖြည်းဖြည်းတက်လာတယ
်။ဆိုင်းခင်မောင်ကိုတင်းင်းကလူနဲ့မနေ့ကင်း VOA ကနေ Skype ကနေဆက်သွယ်မြင်းမြန်းခဲ့တာမှာလက်ရှိနေဆက်ဈေးကွက်ဖျဲတင်ပို့ရောင်းချမှုကတော့လုံးဝနှိပါရပ်ဆိုင်းနေပြီလို့သူကပြောပါတယ်
။အခုချိန်မှာကျွန်တော်တို့ဒီကုံတွယ်မှုဒီခရက်ဒီပို့ကုံသခွားမွေးပို့ကုံကဒီအချိန်ကလိုင်းလိုင်းပေါ်တဲ့အချိန်အမောင့်အများဆုံးတင်ပို့နေတဲ့အချိန်ပေါ့လေနော်ဒီနေ့တော့အနည်းဆုံးအစီး300 400လောက်ပို့နေရတဲ့အချိန်နေမှာအခုအစီး10ကဏ္ဍနဲ့ပို့ဖို့
ဇန်နဝါရီလနှောင်းပိုင်းကနေအခုဖေဖော်ဝါရီလလယ်ပိုင်းအထိရက်20ကာလအတွင်းတရုတ်ဘက်ကဖျင်းနဲ့သခွားမွေးအဝယ်ချသွားပြီးတဲ့နောက်ဆုံးရှုံးမှုကအနည်းဆုံးအမေရိကန်ဒေါ်လာ350လောက်ရှိမယ်လို့ကုန်တွေကခန့်မှန်းထားကြပြီးဒီကျဆိုးတဲ့အခြေအနေကတော့လက်ရှိရင့်မဲ့ဖို့ရှိနေတဲ့ဖျင်းနဲ့သခွားတွေအတွက်ဈေးကွက်မရည်ရတဲ့အနေအထားဖြစ်ပါတယ်။မြန်မာနိုင်ငံတွင်းဆက်ပြောထုတ်လုပ်တဲ့သီးနှံတွေတဲ့က10မျိုးလောက်ကိုပဲတရုတ်ကတရားဝင်တင်သွင်းခွင့်ပြုထားပြီးကျုပ်ဈေးကွက်ကိုအဓိကအားထားပြီးပြည်ရင်းမှာဆက်ပြောထုတ်လုပ်နေတဲ့ဖျင်းကင်းတွေကလက်ရှိရင့်မဲ့နေပြီးအခင်းတွေမှာတော့ပင်းနှံတွေပျက်စီးကုန်ပါပြီ။အခုချိန်မှာစပြီးရင့်မဲ့စာပြုတဲ့အခင်းတွေကတော့တရုတ်ဈေးကွက်ပြန်ပွင့်မလားဆိုတဲ့အပေါ်မှာမျှော်လင့်နေကြရပါတယ်။ဖျင်းနဲ့သခွားမွေးဆက်ပြုထုတ်လုပ်မှုကပြည်ရင်းဈေးကွက်ဝယ်လိုအပ်တဲ့အစားပေါင်းများစွာပိုရှင်နေတာဖြစ်ပါတယ်ရှင်။